ဒီသတင်းမှတ်ချက်ဒုသမရရထူအတွက်အမည်စရင်တင်သွင်းရမှာသမရသားတွေကိုကိုစားပြုရွေးခန်းရမယ်ဆိုရင်အမျိုးသားနိုင်ငံရေးအတွက်လက်ခံဆောင်ရွက်တော့မှာဖြစ်တဲ့အကြောင်းအမည်စရင်တင်သွင်းခံရပွဲရှိတယ်လို့အများကခံမှန်းနေကြတဲ့သမရအရာရှိဟောင်းတွေကပြောပါရယ်ဒုသမရနဲ့သမရတာဝန်အတွက်ရွေးချယ်ဖို့ရပ်ပိုင်းနာလို့ရတဲ့အခြေအနေနဲ့ပတ်သက်လို့နေပြည်တော်မှာတွားရောက်သတင်းယူနေတဲ့ VOA မြန်မာပိုင်းသတင်းထောက်မမေခါကသတင်းပေးပို့ထားပါရယ်ရှင်
ရွေးကောက်ပွဲမှာအနိုင်ရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဒုတိယသမ္မတနေရာအတွက်ကိုယ်စားလှယ်နှစ်ဦးအမည်စရင်တင်သွင်းရမှာဖြစ်တယ်လို့တမတော်သားကိုယ်စားလှယ်တွေဘက်ကလည်းတက်ဦးအဆိုပြုရမှာဖြစ်ပါတယ်။လက်တလုံးမှာတော့တမတော်သားကိုယ်စားလှယ်တွေဘက်ကဒုတိယသမ္မတအဖြစ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကစစ်အရာရှိဟောင်းတွေဖြစ်ကြတဲ့သူရဦးသက်စွေနဲ့ဦးလာထေဝင်းတို့အဆိုပြုခံရနိုင်တယ်လို့ခန့်မှန်းချက်တွေလည်းထွက်ပေါ်နေပါတယ်။တမတော်မှာဩဇာကြီးမာတဲ့ကြီးရည်လေးညှိနှိုင်းမှုတာဝန်ယူခဲ့သူတဦးလည်းဖြစ်ရန်ကုန်တိုင်းတိုင်းမှုအဖြစ်နဲ့လည်းတာဝန်ယူခဲ့ဘူးတဲ့ဦးလာထေဝင်းဟာ2012တုန်းကလည်းအဲ့ဒီအချိန်ကဒုတိယသမ္မတတာဝန်ယူထားတဲ့တီဟသူရဦးတင်အောင်မျိုးယာရုမနှုတ်ထဆာတင်ခဲ့တော့ကလည်းအစာထိုးခန့်အပ်နိုင်တယ်လို့ခံမှန်းခံရသူတဦးဖြစ်ပါတယ်နေပြည်တော်ဇေယတိရိမဲဆန္ဒနယ်ကနေဝင်ရောက်ရှင်ပြိုင်ပြီးအနိုင်ရခဲ့တဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးလာထေဝင်းကတော့သတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်လို့အတိအပြုပြောဆိုတာမျိုးမရှိခဲ့ပေမဲ့တာဝန်ပေးရင်တော့လက်ခံတာဝန်ယူမှာဖြစ်တဲ့အကြောင်းအခုလိုပြောဆိုခဲ့ပါတယ်
။ဟိုပြောခွင့်မရှိဘူးဆိုတာဟိုကန့်လန့်နဲ့မကန့်လန့်ဘူးဆိုတာလည်းဘာမှမပြောသေးပါဘူး။ကိုယ်ကလည်းဘာမှပြောလို့မရသေးဘူး။အတက်ကတော့ကိုတို့ကအစတည်းကပြောထားပြီလေ။မြို့သားနိုင်ငံရေးတာဝန်ထမ်းဆောင်မယ်လို့ပြောတဲ့အတွက်ဘာပဲဖြစ်ဖြစ်လုပ်ရမှာပဲ။နိုင်ငံအတွက်ဆိုဘာပဲဖြစ်ဖြစ်လုပ်ရမှာပဲ
အလားတူအမည်စရင်တင်သွင်းခံရနိုင်တယ်လို့သတင်းထွက်ပေါ်နေတဲ့တယောက်ကတော့ကိုကိုချုံမဲဆန္ဒနယ်ကနေပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်ရွေးချယ်ခံထားရတဲ့သူရဦးသက်ဆွေပါရေရက်ကာဝေးဦးစီချုပ်ဗိုလ်ချုပ်ကြီးဟောင်းတဦးဖြစ်တဲ့သူရဦးသက်ဆွေဟာလည်းတရားဝင်အတီးမပြုတ်နိုင်သေးပေမဲ့တာဝန်ပေးလာရင်တော့လက်ခံဆောင်ရွက်သွားမယ်လို့ပြောပါတယ
်ကန့်လန့်တဲ့ခါကျတော့လည်းအမျိုးသားကျူးစီးပါတယ်လို့ပါပေါ့လေဒါပဲနော
်တမတော်သားကိုယ်စားလှယ်အစုအဖွဲ့ကဒုတိယသမ္မတလောင်းတဦးအပြင်ပြည်သူ့လွှတ်တော်ကဒုတိယသမ္မတလောင်းတဦးအမျိုးသားလွှတ်တော်ကဒုတိယသမ္မတလောင်းတဦးတို့ကိုလွှတ်တော်တွင်မှနေရာအများဆုံးယူထားတဲ့ NLD ပါတီကဦးဆောင်ပြီးကြာသပတေးနေ့မှာတင်သွင်းရမှာဖြစ်ပါတယ်။ဒုတိယသမ္မတလောင်း၃ဦးအနက်ကနေအစိုးရကိုဦးဆောင်မဲ့သမ္မတတဦးကိုထပ်မံရွေးချယ်သွားမှာဖြစ်ပါတယ်ရှင်။